အငင်းပွားဆရာလက်ဘရောင်းတောင်ကျင်းဤစီမံကိန်းတွေတတူရင်းဝန်ကြီးဌာနမြမစီဝါရေးဥပိုင် Limited နဲ့ဝမ်ပေါင်းကုမ္ပဏီတို့ကြားချုပ်ဆိုထားတဲ့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ချုပ်ဆိုပြီးတဲ့အကြောင်းတတူရင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်အောင်ကဒီကနေ့တင်ပြပါတယ်ကျင်းဤစီမံကိန်းနဲ့ပတ်သက်လို့လက်ဘရောင်းတောင်စုံစမ်းရေးကော်မရှင်ရဲ့အကြံပြုတင်ပြထားတဲ့အပေါ်အခြေခံပြီးတော့ခုလိုစာချုပ်ကိုပြင်ဆင်ချုပ်တယ်ဆိုပေမဲ့လည်းဒေသခံတွေကိုချပြပြောဆိုတာတွေမလုပ်ဘဲချုပ်ဆိုတဲ့အတွက်ပွင့်လင်းမှုမရှိဘူးလို့လက်ဘရောင်းဒေသခံတွေကပြောပါတယ်ဒီအကြောင်းပြေဆုံးကိုဆက်သွယ်မြင်းမြန်းထားတဲ့ရန်ကုန်ခြေစိုက် VOE သတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြမှာပါရှင
်အငင်းပွားစရာတွေဖြစ်ခဲ့တဲ့လက်ဘရောင်းကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်ရင်းဝန်ကြီးဌာနမြမစီဝါရေးဥပိုင် Limited နဲ့ဝမ်ပေါင်းကုမ္ပဏီတို့အကြားစာချုပ်တွေပြင်ဆင်ချုပ်ဆိုပြီးဖြစ်တဲ့အကြောင်းတရုတ်ရင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်အောင်ကဒီကနေ့ပြည်ထောင်စုတော်မှာပြောပါတယ
်စုံစမ်းစစ်ဆေးကော်မရှင်စဉ်းစားဖို့အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီပညာရှင်များဗန္ဒာရေးဝန်ကြီးဌာနတတူရင်ဝန်ကြီးဌာနဒီတော်စုရှင်းနေကြရုပ်မြမစီပွားရေးဥပိုင်လီမီတက်နှင့်ဝါကောကုမ္ပဏီတို့၏အကြံပြုချက်များညှိနှိုင်းချက်များရယူပြီးပြင်ဆင်ချက်စာချုပ်ချုပ်ဆိုနိုင်ရာဆောင်ရွက်ခဲ့ပါသည
်စာချုပ်တွေပြန်လည်ချုပ်ဆိုတာဟာလက်ဘရောင်းစုံစမ်းရေးကော်မရှင်ရဲ့အကြံပြုတင်ပြထားတဲ့စီမံကိန်းအရာနိုင်ငံတော်ရဲ့အကျိုးအမြတ်ရရှိမှုပတ်ဝန်းကျင်ထိခိုက်မှုအခြေအနေနဲ့လူမှုရေးဆိုင်ရာထိခိုက်မှုတွေမရှိအောင်အခြေတည်ပြီးတော့ပြန်လည်ချုပ်ဆိုတာဖြစ်တယ်လို့လည်းဒေါက်တာမြင့်အောင်ကပြောပါတယ်အခုလိုစီမံကိန်းစာချုပ်ပြန်လည်ချုပ်ဆိုတယ်လို့ပြောပေမဲ့လည်းဘယ်လိုအချက်လက်တွေကိုပြန်ပြီးချုပ်ဆိုခဲ့တယ်ဆိုတာကိုတော့ဖော်ပြထားခြင်းမရှိပါဘူးလက်ဘရောင်းစုံစမ်းရေးကော်မရှင်ရဲ့လက်ဘရောင်းတောင်စီရင်ခံစာပေါ်မှာအကောင့်တွေဖော်ရတဲ့ကော်မတီကလည်းသူတို့အနေနဲ့ဒေသခံတွေပေါ်မှာရော်ကြီးတွေပေးထားတယ်လို့အဲ့ဒီကော်မတီဥက္ကဋ္ဌဦးလာထွန်းကလည်းလွှတ်တော်မှာဒီကနေ့ဇွန်လ25ရက်နေ့မှာတင်ပြခဲ့ပါသေးတယ
်ချက်ချင်းအကောင့်တွေပေါ်ဆောင်ရွက်နေတဲ့လုပ်ငန်းတွေဖြစ်တဲ့ဒီရောကြီးထပ်မှပြီးရောမူအနေဖြင့်ကြက်သိန်းပေါင်း 9,166.8 သိန်းနှစ်ရှင်သီးနှံပင်များနှစ်နာကြီးစုစုပေါင်း 1,349.8 သိန်းနဲ့ရေရင်းများတဲ့ရောကြီးငွေ 125.36 သိန်းရောကြီးငွေစုစုပေါင်း 3,639.59 သိန်းပြီးရောပြီးဆက်လက်ဆောင်ရွက်ဆဲဖြစ်ပါတယ်လူမှုစီးပွားတာဝန်ခုလုပ်ငန်းများဖြစ်တဲ့ပညာရေးကျန်းမာရေးလူမှုရေးကဏ္ဍများမှကွန်ပျူတာလုပ်ငန်းပေါင်း 73 ခုအတွက်ယခုနှစ်တွင်ငွေကျပ်သိန်းပေါင်း 1,305.9 သိန်းကို300ရာရထားဆောင်ရွက်လျက်ရှိပြီးတဘောပေါင်းခြင်းထင်းသိမ်းရေးအတွက်အပင်ပေါင်း 3,290 ပင်စိုက်ပျိုးခြင်းရုပ်ပင်စုစုပေါင်း 32,000 ပြုစုပျိုးထောင်ခြင်းတွေကိုလည်းဆောင်ရွက်ထားရှိပါသည်တဘောပေါင်းခြင်းထိခိုက်ပျက်စီးမှုများမရှိစေရေးအတွက်နိုင်ငံတကာစံချိန်စံညွှန်းများနဲ့ညီတဘောပေါင်းခြင်းထင်းသိမ်းအစီအမံများချမှတ်ပြီးစနစ်တကျဆောင်ရွက်စီရေးအတွက်အသစ်ပြန်လည်ချုပ်ဆိုသောစာချုပ်မှလည်းထည့်သွင်းချုပ်ဆိုနိုင်ခဲ့ပြီးဖြစ်ပါသည်
အခုလိုလက်ဘရောင်းတောင်ရေးနဲ့ပတ်သက်ပြီးတော့စာချုပ်တွေပြန်လည်ချုပ်ဆိုခဲ့ပေမဲ့လည်းလက်ဘရောင်းတောင်ဒေသတွေမှာရှိတဲ့ဒေသခံတွေကတော့နေစဉ်လိုလိုဆန္ဒပြတောင်းဆိုမှုတွေရှိနေတာဟာလက်ဘရောင်းတောင်စီမံကိန်းဖြည့်ဆင်းပေးမှုတွေမှာလိုအပ်ချက်တွေရှိနေတာဖြစ်နိုင်တယ်လို့ရခိုင်တိုင်းသမားတို့ရဲ့ပါတီကပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ကျွန်တော်အမြင်ကတော့အဲ့မှာလောလောဆယ်မှာပဲဆန္ဒချုပ်ပေါ်လာပြီးအမြင်နေတိုင်းလူလူကျွန်တော်တို့ကြားနေရတော့လीဒါတခုခုညာအားနေချက်ရှိမလားလို့ကျွန်တော်စဉ်းစားမိရဲ့ဟိုဆိုတော့ရာအော်ရောကြီးပြတာပြီးနေရင်လည်းနေမှာပေါ့ဟောနောက်ဒီပြင်သူတို့မကြိုက်တဲ့ဒေသခံတွေမကြိုက်တဲ့အဲအခြေအနေမျိုးတွေရှိနေဦးမယ်လို့ကျွန်တော်တို့ကထင်တယ်အဲဘာလို့ဆိုတော့နေတိုင်းလူလူပဲသူတို့ကမပြေနပ်တာပြီးချုပ်ပေါ်ဆန္ဒပြနေတယ်ကောက်ွက်နေတယ်ဆိုတော့ဟောဒါဒီစုပဲသူတို့ဘက်ကလုံဆောင်ချက်တွေမလုံလောက်သေးဘူးလို့တော့ဟိုရေးဘူးရအချင်းကျွန်တော်တို့ကတော့မှတ်ချက်ချလို့ရတာပေါ့နော်
လက်ဘရောင်းတောင်စုံစမ်းရေးကော်မရှင်ကလက်ဘရောင်းတောင်စီမံကိန်းနဲ့ပတ်သက်ပြီးတော့စာချုပ်တွေပြန်လည်ချုပ်ဆိုဖို့အကြံဉာဏ်ပေးထားတာတွေကိုတရုတ်ရင်းဝန်ကြီးဌာနကပြန်လည်ချုပ်ဆိုပေမဲ့လည်းဒေသခံတွေကိုပုံမှန်လေးမချပြတာဟာပွင့်လင်းမှုမရှိသေးတာဖြစ်တယ်လို့လည်းလက်ဘရောင်းဒေသခံမတ်တော်ဝင်ကပြောပါတယ်
။ဟောဒေသခံတွေလည်းဒီစာချုပ်ချုပ်တော့မယ်ဆိုတဲ့အကြောင်းကိုလည်းမပြောပြဘူး။ဒီစာချုပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်တာအောင်လည်းမပြောဘူး။ဒီနေ့တည်းရဲ့မှာဒီစာချုပ်ချုပ်ဆိုမယ်ဆိုတာလည်းသူတို့ကျိုးလည်းမပြောဘူး။စာချုပ်ထဲမှာပါတဲ့အချက်လက်တွေလည်းကျမတို့အခုချိန်ထိလုံးဝမသိရဘူး။
လက်ဘရောင်းစီမံကိန်းနဲ့ပတ်သက်ပြီးတော့ဒေသခံတွေကစီမံကိန်းကိုလုံးဝရပ်ဆိုင်းပေးဖို့အတွက်တောင်းဆိုမှုတွေပြုလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့2012အတွင်းမှာစီမံကိန်းရပ်ဆိုင်းပေးရေးအတွက်အပြည့်အဝကန့်ကွက်ခဲ့ကြရင်းနဲ့အာဏာပိုင်တွေဘက်ကအင်အားသုံးဖြည့်ရှင်းခဲ့တဲ့အတွက်တန်ခါတော့အများပြားနဲ့ပြည်သူတွေလည်းအပြည့်အဝရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ